ဗစ်တိုးရီးယားအမှုလိုလူပြည်များလာတဲ့အသက်၃နှစ်အရွယ်မိန်းကလေးရဲ့အပေါ်မှာလိင်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုနဲ့ပတ်သက်ပြီးတော့ဒီကနေ့နေပြည်တော်ကတရားရုံးမှာသရုတ်ထအကျဉ်းဖြစ်ရုံးထုတ်ဆစ်ဆီးခဲ့ပါတယ်။ဒီကနေ့တရားခွင်မှာတော့တရားလူဘက်ကအထောက်အထားဖြင့်ဖခင်ဖြစ်သူကတမင်းငယ်ကိုမေးမြန်းထားတဲ့ဗီဒီယိုမှတ်တမ်းတစ်ခုကိုလည်းတင်ပြခဲ့တာပါ။အမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ဆက်တွေ့ဆောင်ရမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကပြောပြပေးပါမယ်ရှင်
။ဇိမ်ပိုင်းဆိုင်ရာစော်ကားခင်ရသူမင်းကလေးရဲ့ပုဂ္ဂိုလ်ဆိုင်ရာအခွင့်အရေးကိုအကာအကွယ်ပေးတဲ့အနေနဲ့ဗီဒီယိုလိုအမည်ဝတ်ပေးထားတဲ့အမှုနဲ့ပတ်သက်လို့တကိနခင်တရားရုံးမှာဆက်လက်စစ်ဆေးရမှာဖခင်ဖြစ်သူကတရားလူပြတက်သည့်အဖြစ်ထွက်ချက်ပေးခဲ့တာပါ။တက်သည့်ထွက်ဆိုရမှာတော့ကျူးလွန်သူတွေအဖြစ်တရားရှိသူတွေအပါအဝင်အမှုနဲ့ဆက်နွယ်နေသူတွေရဲ့တပုံတွေကိုဖခင်ဖြစ်သူကတမိကိုပြတ်တာပြီးမင်းမြင်ထားတဲ့ဗီဒီယိုမတန်တစ်ခုကိုလည်းတင်ပြခဲ့ကြောင်းမတင်ကားသူတဦးအဖြစ်စုစည်းဖန်ဆီးကန်ထားရတဲ့အောင်ကြီးရဲ့အကျိုးဆောင်ရှိနေဦးခမောင်စောကအခုလိုရှင်းပြပါတယ
်ဒီချက်ပုံ၅ခုကလေးကိုခြားပြရပြီးတော့မှာအမိမိရောလောက်တာဘယ်သူလို့မေးရတဲ့အခါကျတော့အဲဒီကိုကိုရဲ့ပုံနဲ့ညီကိုရဲ့ပုံဟောလိုက်ပြီးတော့မှာဒီကလေးကအဲ့ဒါသူ့ကိုလုတ်တဲ့သူ့ကိုလုတ်တဲ့သူလေးဆိုတော့ကိုကိုနဲ့ကိုကိုနှစ်ယောက်ဆိုတော့အဲ့လိုကလေးရပြောတာအဲ့ဒီမှာအောင်ကြီးပုံကိုလည်းဖတ်ပြီးတော့ပြတယ်ပြတယ်အောင်ကြီးပုံကတော့ဒီမသိဘူးတဲ့ဟုတ်ဘူးတဲ့ဆိုပြီးတော့အေးဟိုကကြတော့ကိုကိုကြီးပုံကတော့သူ့ကိုလုတ်တဲ့နေရာဆိုတော့ပြောတာပေါ့ဗျအဲ့မှာဓာတ်ပုံကချင်းချင်းရှားရှားပုံလေးပေါ့ဗျာ
အနာပိုင်းလေးကကျွလုံသူအဖြစ်စူးစဲဖန်စီထားတဲ့အောင်ကြီးလိုယူဆရသူအမျိုးသားတအူးပါဝင်တဲ့ចောင်းရှိက CCTV လုံခြုံရေးမှတ်တမ်းဗီဒီယိုကိုပြသခဲ့ရမှာသူ့ကိုစော်ကားခဲ့သူအဖြစ်ဗီဒီယိုလေးကထောက်ပြခဲ့ရမယ်နောက်ပိုင်းမှာမျက်နှာထင်းထင်းရှားရှားတွေ့ရတဲ့ပုံကိုပြသချိန်မှာတော့မတိကျောင်းငင်းဆန်ခဲ့တာကိုလည်းလက်ကင်ဖုန်းနဲ့ရိုက်ကူးထားတဲ့ဗီဒီယိုမှာတွေ့ရတယ်လို့လည်းရှင်းနေဦးခင်မောင်စောကပြောပါတယ
်ဒီကားဝါထင်းစင်းပြလာတဲ့ပုံကိုတုံးလာတော့ကလေးကပြောတယ်အဲကျော်ဒါမိမိတို့ကြောင်းဒါမိမိတို့ကအဲဒါမိမိတို့လောက်တဲ့ကိုကိုအဲ့လိုပြောတယ်ဗျာနော်ပါလေသူ့ဘီပြောတာပဲအမမပုံမတန်းတယ်မှလည်းပါလာမှာသက်မီတံပိုးပေါ်ရဘယ်ဟာပို့ပြီးတော့ကလေးကိုရကလေးလေးဆိုတဲ့အခါကျတော့နော်အဲ့ဒီဟိုနည်းနည်းလေးပဲမြင်ရတဲ့ဟိုလိုဝါလာပုံနောက်တစ်ခါဟိုကတော့ဟိုတပ်ပုံလိုပေါ့ဗျာညံ့ညာအပြည့်မြင်ရတဲ့ပုံပေါ့နော်အဲ့ဒီအဲ့နှစ်ခုမှကလေးကဖရာကိုပို့ပြီးတော့ကလေးကဖရာဖြစ်နိုင်တယ်လေဆိုတာဒါကျုံကစဉ်းစားရမှကိစ္စပေါ့နော်
တရားရုံးကိုတင်သွင်းတဲ့ဗီဒီယိုတွေကကလေးငယ်ရဲ့ပြောဆိုချက်တွေကိုတန်ဖိုးရှိတဲ့တက်သည့်အဖြစ်လက်ခံဖို့မျှော်လင့်ထားကြောင်းလည်းဦးခင်မောင်စောကဆက်ပြောပါရယ်။နောက်တစ်ချိန်ရုံချင်းကိုတော့ဒီလဩဂုတ်လ28ရက်နေ့မှာထပ်မံချင်းဆိုထားပြီးကလေးငယ်ရဲ့အဖွားဖြစ်သူကိုတက်သည့်အဖြစ်ထပ်ဆိုတော့မှာပါ။နေပြည်တော်မှာရှိတဲ့ဝစ်စတာဟေးပုဂ္ဂလိကမူကြီးအကြောင်းမှာမေလာထဲတုန်းကအနိုင်ကျင့်စောကားခင်ခဲ့ရတဲ့ဖြစ်ရာအင်တာနက်လူမှုကွန်ရက်တွေမှာအကြီးအကျယ်ပြန့်နှံ့ခဲ့ရကကျူးလွန်သူတွေကိုဖော်ထုတ်နိုင်ဖို့တောင်းဆိုမှုတွေလည်းထပ်ပေါ်ခဲ့တာပါ။တီမုန်နဲ့ပတ်သက်လို့အဖြစ်မှန်ကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားထားကြတယ်။တမတော်ရုံးကပြီးခဲ့တဲ့လတည်းမှာပြောဆိုထားပါတယ်ခင်ဗျာ။